ပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတိုင်းပြည်ကိုနှစ်သက်ကူမိခွန်းပြောခဲ့ပါတယ်။နိုင်ငံကောင်ဆောင်တယောက်ရဲ့နိုင်ငံတော်အခြေပြမိခွန်းနေလို့အကြောင်းအရာစုံလင်ပါတယ်။ဒီထဲမှာပြည်တွင်းညဉ့်ဉန်းရေးတိဆောက်ရေးဆိုင်ရာကိစ္စလည်းပါပါတယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်းသမ္မတဦးသိန်းစိန်အစိုးရဟာတနိုင်ငံလုံးပြစ်ခတ်ရက်စဲရေးပြည်တွင်းညဉ့်ဉန်းရေးတိဆောက်ရေးအတွက်ကြိုးစားအကောင့်ထဲဖော်ခဲ့ပေမဲ့ခီလန်းဆုံးထိမရောက်ခဲ့ပါဘူး။ဒါ့အပြင်လက်ရှိချိန်နေရခိုင်ပြည်နယ်ထဲမှာတပ်မတော်နဲ့ရခိုင်အေအေတပ်ဖွဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်။အလားတူကချင်ပြည်နယ်မှာလည်း KIA တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေပြီးရှမ်းပြည်နယ်မှာလည်း SSPB SSA ရှမ်းပြည်မြောက်ပိုင်းတပ်မတော်နဲ့အခြေအနေတွေတင်းမာနေပါတယ်။ဒီအခြေအနေမှာဒေါက်ဆန်းစုကြည်အနေနဲ့ပြည်တွင်းညဉ့်ဉန်းရေးကိုဘယ်လိုအကောင့်ထဲပေါ်မှာလဲ။ဘယ်လိုအခက်အခဲတွေကြုံတွေ့နိုင်ပါသလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ပြည်တွင်းညဉ့်ဉန်းရေးတိဆောက်ရေးနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကအခုလိုပြောခဲ့ပါတယ်။ငင်းကြီးအကြောင်းပြောနေတဲ့တစ်ချိန်တည်းမှာကျမပြောချင်တာဟာကျမတို့ဟာအရင်အစိုးရရဲ့လုပ်ရက်တွေအားလုံးကိုပြစ်ပယ်တဲ့စိတ်ဓာတ်မရှိပါဘူးအကောင့်တွေလုတ်ခဲ့တာကိုကျမတို့အတိအမှတ်ပြပါတယ်ဒီဟာတွေပေါ်မှာဆက်ပြီးတော့စောင့်တည်သွားပါမယ်ဒါကြောင့်မလို့ပြည်ရင်းငင်းကြီးနဲ့ပတ်သက်လို့အပြစ်အခက်ရစဲရေးစတင်ပြီးတော့လုတ်ခဲ့တဲ့အတွက်ကျမတို့ဒါကိုအများကြီးတန်ဖိုးထားပါတယ်ဒီအပြစ်အခက်ရစဲရေးပြီးမြောက်အောင်လို့အားလုံးပါဝင်တဲ့အဖွဲ့အစည်းများပါဝင်အောင်လို့ကျမတို့ဆက်ပြီးတော့ကြိုးစားပါမယ်။ငင်းငယ်ရင်ညီလာခံများကနေတဆင့်ကျမတို့နိုင်ငံသူနိုင်ငံသားများအားလုံးလိုလားတောင်းတနေတဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတစ်ခုထူထောင်ဖို့အတွက်ကျမတို့ဆက်ပြီးတော့လှုပ်သွားမှာဖြစ်ပါတယ်။ငင်းငယ်ရင်နဲ့ပတ်သက်ပြီးဒီတစ်ချိန်ဒေါ်ဆန်းစုကြည်ပြောဆိုသွားခဲ့တာတွေဟာထူကြပါတယ်။ပွင့်ပွင့်လင်းလင်းပြောရရင်အရင်တုန်းကတော့သမ္မတဦးသိန်းစိန်အစိုးရအဖွဲ့ကအကောင့်ထဲပေါ်ခဲ့တဲ့ငင်းငယ်လုပ်ငန်းစဉ်တွေကိုအတိအလင်းထောက်ခံပြောဆိုတာမျိုးမရှိခဲ့သလိုတိတ်ပြီးစိတ်ဝင်စားပုံတော့မပြပါဘူးဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ MPC ကနေတလတခါလုပ်တဲ့ငင်းငယ်လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုတဲ့ပွဲတွေတက်ဖို့တောင်းလူလွတ်ခဲ့တာမျိုးမရှိပါဘူးနောက်ပိုင်းလူပြောသူပြောများလာတဲ့ခါကျမှတခါတည်းရန်ဦးညံဝင်းတခါတည်းရန်ဦးထွန်းထွန်းဟိန်တို့ကိုတက်ရောက်စီရာမျိုးလုပ်ခဲ့ပါတယ်။အလားတူတတိုင်းပြည်လုံးဆိုင်ရာအပြစ်ရက်စာချုပ်လက်မှတ်ထိုးပြီးနောက်စာချုပ်ပါအချက်တွေကိုအကောင့်ထဲပေါ်တဲ့စီမှာလဲတိတ်ပြီးတက်တက်ကြွကြွပါဝင်တာမတွေ့ရသလိုသမ္မတဦးသိန်းစိန်ရဲ့အစိုးရတက်တန်းနောက်ဆုံးကာလမှာကျင်းပတဲ့ငင်းချင်းညီလာခံကိုတောင်စတိတဘောလောက်သာကိုယ်စားလှယ်တချို့ဆေလွတ်တာမျိုးပဲရှိခဲ့တာပါ
။တကယ်တော့သမ္မတဦးသိန်းစိန်အစိုးရအဖွဲ့ဟာသူတို့တက်တန်းမှာလက်နက်ကိုင်တိုင်းသားတွေနဲ့တိုင်းပြည်လုံးအပြစ်ခတ်ရက်ဆဲနိုင်အောင်ချင်းကန်ဒီမျိုးစုံနဲ့ကြိုးစားခဲ့တာတွေ့နိုင်ပါတယ်။ရှေ့ဘေအာနာရှင်အစိုးရတွေကမှမလောက်ကင်ခဲ့တဲ့ချင်းကန်ဒီမျိုးတွေနဲ့ပါ။လက်နက်ကိုင်တိုင်းသားတွေအနေနဲ့သူတို့ချင်းစုဖွဲ့စည်းဝေးကျင်တယ်ဆိုရင်လည်းအကူအညီပေးခဲ့ပါတယ်။မြို့ပေါ်ကတိုင်းသားတွေနဲ့တွေ့ဆုံလို့တယ်ဆိုရင်လည်းတွေ့ဆုံခွင့်ပေးခဲ့တာပါပဲ။စုဖွဲ့ပြီးမှဆွေးနွေးလို့တယ်ဆိုတော့လည်းအစုဖွဲ့ဖြစ်လာအောင်အကူအညီပေးခဲ့ပါတယ်။ဒါပေမဲ့ကံမကောင်းအကြောင်းမလှလို့သာတိုင်းပြည်လုံးအတွင်ဆောင်တဲ့အပြစ်ခတ်ရစေးရေးမဖြစ်လိုက်သလိုငင်းငယ်ရေးလုပ်ငန်းစဉ်တွေလည်းတန့်သွားခဲ့ရတာဖြစ်ပါတယ်။ငကိုတုံးကတော့ NLD ဟာအစိုးရဖွဲ့ပြီးရင်ငင်းငယ်ရေးလုပ်ငန်းစဉ်တွေကိုဒေါ်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်မယ်ဆိုတာလောက်ပြောပြီးအခြားဘာမှမမေ့ရလုပ်ငန်းစဉ်လမ်းစဉ်ချပြတာမတွေ့ရပါဘူး။အခုသမ္မတဦးသိန်းစိန်လက်ထက်လုပ်ခဲ့တာတွေကိုအတိအမှတ်ပြုတယ်။တိုင်းပြည်လုံးအပြစ်ရစာချုပ်မှာလက်မှတ်မထိုးရသေးတဲ့သူတွေပါဝင်လက်မှတ်ထိုးလာအောင်လုပ်မယ်။နောက်တော့သမ္မတဦးသိန်းစိန်လက်ထက်ကစထားခဲ့တဲ့ငင်းငယ်ရင်ညီလာခံနေဆက်လုတ်သွားပြီးအဲ့ဒီကမှတစ်ဆက်ဖယ်ရယ်ပြည်တော်စုတည်ထောင်နိုင်အောင်ကြိုးစားသွားမယ်ဆိုပြီးပြောဆိုခဲ့တာဖြစ်ပါတယ်
။အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်တုန်းကငင်းငယ်ရင်လုပ်ငန်းစဉ်တွေကိုအကောင့်ထဲပေါ်ရမှာတိကျတဲ့လုပ်ငန်းလမ်းစဉ်ကိုချမှတ်အကောင့်ထဲပေါ်ခဲ့တာတွေ့နိုင်ပါတယ်။ပထမအဆင့်ဒတိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ်တစ်ခုရအောင်ကြိုးစားမယ်။အားလုံးလက်မှတ်ထိုးပြီးအပြစ်ရခိုင်မြဲအောင်လုပ်မယ်။ဒုတိယအဆင့်အပြစ်ရစာချုပ်မှာပါတဲ့အချက်တွေကိုစက်ပြီးအကောင့်ထဲပေါ်မယ်။ငင်းငယ်ရင်ညီလာခံတွေကျင်းပါမယ်။ငင်းငယ်ရင်ညီလာခံကနေသဘောတူချမှတ်လိုက်တာတွေကိုလွှတ်တော်ကတင်ပြပြီးအတည်ပြုမယ်။တတိယချက်အတည်ပြုချက်နဲ့အညီဖွဲ့စည်းပုံကိုပြင်ဆင်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်သွားမယ်ဆိုတဲ့လုပ်ငန်းလမ်းစဉ်ဖြစ်ပါတယ်။လုပ်ငန်းလမ်းစဉ်ဆိုပေမဲ့တဆင့်ချင်းမှာလောက်ရကန်ရတာလွယ်ကူတာမျိုးတော့မဟုတ်ပါဘူး။ဆက်ဆက်ချင်းမာတွင်လက်နက်ကင်ဖွဲ့စည်းပေါင်းများစွာနှင့်အကြိမ်ပေါင်းရာချီအောင်တွေ့ဆုံတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတည်ဆောက်ရတာမျိုးဖြစ်ပါတယ်။ပ ဘလို့ပဲဖြစ်ဖြစ်အခုဆိုအဲ့ဒီတာဝန်ဒေါက်ဆန်းစုကြည်နဲ့ NLD ပခုံးပေါ်ကိုရောက်လာပါပြီ။တိုင်းနာပြည်သူအားလုံးကမျှော်လင့်နေကြသလိုတက်မတော်နဲ့လက်နက်ကင်တိုင်းနာတွေဘက်ကလည်းစောင့်ကြည့်နေကြပါတယ
်။ဒီအတွက်ဒေါက်ဆန်းစုကြည်နဲ့ NLD ဟာတိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရက်စဲရေးအပြစ်ခတ်ရက်စဲထားတဲ့အခြေအနေအောက်မှာအပြစ်ရခိုင်မာအောင်လုပ်ရေးတိုင်းသားဒေသဖွံ့ဖြိုးတိုးတက်လာအောင်လုပ်ရေးဒုက္ခသည်တွေနေရပြန်လာရေးပြန်လည်ထူထောင်ရေးမိုင်းရှင်းလေးရေးနိုင်ငံရေးဆွေးနွေးပွဲတွေကျင်းပရေးဆွေးနွေးပွဲရလဒ်တွေကိုဖွဲ့စည်းပုံမှာပြုပြင်နိုင်ရေးစတဲ့အချက်တွေပါဝင်တဲ့တိကျတဲ့လုပ်ငန်းလမ်းစဉ်တွေချမှတ်ထုတ်ပြန်အကောင့်တွေဖော်ဖို့လိုအပ်နေပါပြီ။ဒေါက်ဆန်းစုကြည်နဲ့ NLD ဟာပြည်တွင်းညဉ့်ညဉ့်ရေးကိုအလွန်လိုလားတဲ့ခေါင်းဆောင်နဲ့အဖွဲ့အစည်းဆိုတာပြည်သူတွေကရောနိုင်ငံတကာကပါယုံကြည်ထားကြပါတယ်။ဒါကိုမှန်ကန်တဲ့လုပ်ငန်းလမ်းစဉ်ချမှတ်မှုအကောင့်ထဲပေါ်နိုင်တဲ့အရေးချင်းရှိမှုတွေနဲ့ပေါင်းစပ်ရင်ညဉ့်ညဉ့်ရေးမလွဲမသွေရလာမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။